ရခိုင်တောင်ပိုင်းမှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြားဖြစ်နေတဲ့တိုက်ပွဲတွေဟာတန်တွဲငပလီကနေတဆင့်ဂွမ်းမြို့နယ်အထိပါကျယ်ပြန့်လာနေပြီးတိုက်ပွဲတွေပြင်းထန်နေပါတယ်။ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့တဲ့ဂွမ်းမြို့နယ်ကျင်းဒလီမြို့ကိုတော့လက်ရှိမှာ AA ဘက်ကထိန်းချုပ်ထားပြီးဂွမ်းနယ်ကျင်းဒလီကြားမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်စီးဆောင်ကြည့်သူတူကပြောပါတယ
်။ဩဂုတ်လ17ရက်နေ့ကမှစတင်ပြင်းရန်သူတို့တိုက်ပွဲကတော့အပြန့်အထန်ကြားခံရဖြစ်ခဲ့တယ်။ဒါပေမဲ့မင်းညာကတော့သူတို့စက်ကွန်စီဘက်ကအကြဆုံးများပြီးရင်ယတနာမြိုင်ကျေးရွာတတောက်ဘက်ကိုသူတို့နောက်ဆုတ်သွားတယ်အကုန်လုံး။တရားမမရှိတော့ဘူးကျင်းတလီဘက်မှာကျင်းတလီမျိုးမှာဆိုတော့တရားမမရှိတော့ဘူးအဲ့ယတနာမြိုင်တတောက်နားမှာပြန်ပြီးရင်အေနဲ့တကြောပြန်ပြီးစစ်ပွဲဖြစ်နေကြတယ်အခုလည်းရှိမှာတော့ဒါပေမဲ့ဒီကြံခဲတဲ့ကျင်းတလီမျိုးမှာတော့ဒီလူသေးတဲ့အလောင်းတွေရှိနေတယ်အဲ့လူတွေတဲ့အလောင်းတွေရှိနေတာပါရှိနေအမျိုးသမီးအများစုနဲ့အမျိုးသားအနည်းငယ်ရှိနေတယ်။မိသူမျိုးဝါဆိုတာတို့ကျွန်တော်တို့ကဝန်ကြည့်လို့မရသေးဘူး
။ဂွားမျိုးအနီနာတိုက်ပွဲတွေပြင်းထန်နေတာကြောင့်မြို့ကန်တွေတင်းချောင်နေကြရတယ်လို့ဂွားမျိုးကန်တူကဗီဝီကူပြောပါတယ
်။ဂွားကတော့ကြားတာပါညာမရှိသေးဘူးတဲ့။ဒါမှနီးရောနီးလာရောချိန်ကြီးကျော်လာပြီပုံစံမျိုးဖြစ်နေတယ်။အဲ့တော့အစိုးရနေကြပေါ့ဒေသခံတွေကတော့ကွန်မျိုးမှာဖြစ်ဖို့ဖြစ်မှာဆိုတာပေါ့။အားကြောင့်ချောင်နိုင်တဲ့လူတွေကတော့ချောင်သွားကြပြီပေါ့။ဘာလို့ကြံတဲ့လူတွေကတော့မချောင်နိုင်တဲ့လူမျိုးတွေကြံနေတာပေါ့။အဲဒီချုပ်တွေကလည်းမချောင်တဲ့လူတွေပေါ့
။ဒါပြင်ကွာမျိုးနဲ့မှာမနေ့ကစပြီးတော့စေုံစည်းကမ်းတွေကိုစစ်ကောင်စီကပိတ်ထားတယ်လို့ကုန်စည်စည်းစမှုတွေလည်းမရှိတာကြောင့်လက်ရှိမြို့ပေါ်မှာကြံရှိနေတဲ့ဒေသခံတွေအခက်ကြုံနေရတယ်လို့သူကဆက်ပြောပါတယ်
။ဒီမှာတော့ဘာအခက်ခဲကြသောစားအုပ်တောက်ဖို့အစားအခက်ခဲဖြစ်လာပြီပေါ့။ရောင်းတဲ့ဈေးတွေကမရှိတော့ဘူးလေ။တဖြည်းဖြည်းရောင်းဝယ်သမားတွေလည်းသိမရှိတော့ဘူး။ကုန်စည်စည်းစမှုလည်းမရှိတော့ဘူးလေ။ဒီမှာဒါပဲနောက်စေုံစေကံလူနာတွေပြောလဲအခုတခုတမဖြစ်တော့မှဘုသူပြာလို့ပြာမှမသိဖြစ်တော့ဘူ
းစစ်ကောင်စီဘက်ကတော့ဂွားနယ်ကျင်းတလီကြားမှာတပ်စခန်းတွေအခိုင်အမာချပြီးခုခံနေတယ်လို့ဂွားမြို့ပေါ်မှာလည်းလက်နက်ကြီးတွေတပ်ဆင်ထားတယ်လို့စစ်ရင်အားတွေလည်းဖြစ်တင်းထားတယ်လို့မျက်မြင်တွေကပြောပါတယ်ဒါပြင်မြို့ဝင်ထွက်တွေမှာလည်းဒေသခံတွေကိုတင်းကျပ်စွာစစ်ဆေးနေတယ်လို့ဆိုပါတယ်တစ်ဆက်တည်းမှာပဲရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာလည်းစစ်ကောင်စီတပ်စခန်းအားလုံးနှီးပါးကိုအာရခတပ်တော် AA ဘက်ကတင်ပိုက်ထားပြီးဆိုပေမဲ့စစ်ကောင်စီကတင်နန်းပေးထားတဲ့ရိုဟင်ဂျာလက်နက်ကင်တွေနဲ့စစ်ကောင်စီလက်ကျန်တပ်သားတွေကိုဆက်လက်တိုက်ခိုက်နေရတာကြောင့်တိုက်ပွဲတွေပြင်းထန်နေစေဖြစ်တယ်လို့စောစောကပြောခဲ့တဲ့စီးဆောင်ကြည့်သူကအခုလိုပြောပါတယ်
။မောင်တို့မှာတို့ဘာပြောလဲဆိုတော့မောင်တို့မှာဒီအဓိကနေရာတွေကိုစက္ကစရဲ့အဓိကနေရာတွေကိုအကုန်လုံးကိုအရခတ်တဲ့တော့အသိမ့်ပိုက်ထားတာတော့အတည်ပြုလို့ရတယ်။ဒါပေမဲ့ဒီစက္ကစရဲ့မင်းစံလနန်ကိုင်တရှိုးနဲ့စကားစကြင်ရှိနေတဲ့လူတွေကတော့ဒီအာရကတက်တော်နဲ့လက်ရှိအရှင်ကတော့တက်ပွေရှိနေသေးတယ်ဗျ။မြို့ထင်းမှာဆိုလို့လေရတယ်။အဲ့အဓိကဖြစ်နေတဲ့နေရာကတော့ဒီနခခငဝွင့်ကျင်ဖြစ်နေတဲ့ဟာလို့ပြောလို့ရတယ်ဗျ။တေချာဆုံးပြောရတဲ့ပုံက
။ရခိုင်ပြည်နယ်မှာမြို့နယ်ကိုကူကိုအေဘက်ကအပီးပိုင်တင်ပိုက်ထားပြီးတန်တွဲငပလီကွာတောင်ကုန်းမန်အောင်ကြောက်ဖြူအန်းမောင်တော်နဲ့စစ်တွေမြို့နယ်တို့သာတင်ပိုက်ရန်ကြံရှိနေတာပါ။အဲ့ဒီကတန်တွဲကွာနဲ့မောင်တော်မြို့နယ်တို့မှာလက်ရှိမှာအေဘက်ကထိုးစစ်ဆင်နေစေဖြစ်ပြီးကျန်တဲ့မြို့နယ်တွေအားလုံးကိုလည်းအေဘက်ကပိတ်ဆို့ထားတာပါစစ်ကောင်စီဘက်ကတော့တောင်ကုန်းမန်အောင်နဲ့စစ်တွေမြို့နယ်တို့မှာအင်အားဖြစ်တင်းတာတွေရှိနေပြီးစစ်တွေမြို့မှာဆိုရင်ပင်လယ်ကမ်းနားတစ်လျှောက်ကိုခြံစည်းဥကာယံတာတွေလည်းရှိနေတယ်လို့စစ်တွေတပ်ကံတွေကပြောပါတယ်ရခိုင်မှာစီးရီးတင်းမှနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျ